ထိုင်းနိုင်ငံရဲ့လက်ရှိအာဏာရစစ်ဆိုးရွားကထိုင်းနိုင်ငံရေးပါတီတဲ့ရဲ့ခေါင်းဆောင်သနတ်တွန်ဂျူဂရွန်ဂရွန်ကစ်ကိုနိုင်ငံတော်ပုံကရန်ကြံစီမှုနဲ့ဒီကနေ့မှဆွဲချက်တင်လိုက်ပါတယ်2015ခုနှစ်ကကျောင်းသားတွေရဲ့သပိတ်မောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်အခုသူ့ကိုအခုလိုဆွဲချက်တင်တာဖြစ်တယ်လို့ပြောကြလိုက်ပြီးတော့သူ့ဘက်ကတော့ဒီဆွဲချက်တွေကိုကျူးလွန်ခဲ့ခြင်းမရှိဘူးဆိုပြီးတော့ညှဉ်းဆဲလိုက်ပါတယ်သူ့ကိုရပ်ဖတ်ပြစ်မှုဆိုင်ရာတရားရုံးမှာဆွဲဆိုရမှာပဲနဲ့စစ်ခေါ်ရုံးမှာအခုလိုဆွဲဆိုတဲ့ပုံမှာတော့စိုးရိမ်မိတယ်လို့သူကပြောပါတယ်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့သူ့အနေနဲ့ထောင်ဒဏ်6နှစ်အထိကြာခံရဖို့ရှိပါတယ်ဘန်ကောက်ရေစကန်ကိုရောက်လာချိန်မှာတော့သူ့ကိုထောက်ခံအားပေးသူတွေကနာမည်ကိုအော်ဟစ်ပြီးတော့ဆက်လက်တိုက်ပွဲဝင်ကြဖို့ကြွေးကြော်ခဲ့ကြပါတယ်ရွေးကောက်ပွဲကျင်းပပြီးတပတ်ကြာမှာတော့သူ့ပေါ်အခုလိုတရားစွဲဆိုတာဟာနိုင်ငံရေးရာဖြစ်တယ်ဆိုပြီးတော့ Future Forward Party ကိုတီထောင်ခဲ့သူကပြောပါတယ်ခင်ဗျာ